Welcome to the Voice of America in Burmese.
Mingla Bao ne pisong ja ba de shin. February 18 ye tining nwe ne nya 9 na yi ga ni 10 na yi thi VOA American tan ye season dwe go American phi daw su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line to meter 24 25 ne 32 pyin line lat meter 190 ga ni phan yu na sin nai ma de shin.ကျမခွာညိုပါရှင်အခုတနင်္ဂနွေနေ့ညနေညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပါမယ
်မင်္ဂလာညချမ်းပါရှင်ကျမရောမိုးဖြူပါဦးစံမိုးဝင်းနဲ့အတူနောက်ဆုံးရသတင်းတွေကိုကြီးညာပေးမှာဖြစ်ပါတယ်တနင်္ဂနွေနေ့ဒီမှာတည်ရတဲ့သတင်းကတော့မြန်မာနိုင်ငံကတင်မောသား24ယောက်ပါတဲ့ကြောင်မီသွေးတင်ကုန်တင်မောတစ်စင်းဟာဖိလစ်ပိုင်နိုင်ငံအနောက်တောင်ပိုင်းမှာနှိမ့်မြုပ်သွားခဲ့တဲ့အတွက်တင်မောသားတဦးသေပြီးတော့24ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်ကမ်းရိုးတန်းလုံခြုံရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒီပါကစ္စတန်နိုင်ငံမှာလူ80တဲ့မင်းအသက်ဆုံးရှုံးခဲ့ရတဲ့စနေနေ့ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေကိုဘလူချစ်စတန်ခရိုင်အုပ်ချုပ်ရေးမှုကဝေဖန်ပြောဆိုလိုက်ပါတယ်ခုလိုသတင်းတွေနဲ့နောက်ထပ်ရသတင်းတွေကိုကြားကြဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်နောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကြီးညာပြီးမဲ့အခါမှာနားဆင်ရမယ့်သတင်းလောက်တစ်ပုဒ်မှာတော့ကနေဒါနိုင်ငံကလွှတ်တော်ကိုယ်စားလှယ်တစ်ဖွဲ့ဟာမြန်မာတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိတာမှာဘလို့ရည်ရွယ်ချက်ထားရှိပါသလဲ
တိုင်းရင်းသားပြဿနာဆိုတာလေဘာမှပြီးဒီမိုကရေစီပူပြောင်းကာလရဲ့အမှန်တရားရေးကြည့်တဲ့စိတ်ပိုင်းကြီးတရားလို့ယူဆပုံရကြပါတယ
်။ရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ရဲ့အတွေ့အမှုဥဥလှဆောပါရှင်။သတင်းတွေအပြီးမှနားဆင်ရမှာပါ။နောက်တစ်ခါလက်ဗရောင်းတောင်ကျင်းနီစီမံကိန်းအကြမ်းဖက်ဖြိုခွဲခံရတဲ့အရေးပေါ်မြန်မာနိုင်ငံရှေ့နေများကွန်ရက်ဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကနိုင်ငံတကာသတ်မှတ်ထားတဲ့အရက်ဖက်ပြည်သူတွေပေါ်လုံးဝသုံးစွဲခြင်းမပြုဖို့စီကံကိုချိုးဖောက်ခဲ့တယ်လို့ဒါကိုတွေ့ရတယ်လို့ဖော်ပြထားပါတယ်ဒါကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှနားဆင်နိုင်ပါတယ်ရှင်ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်မိုးဖြူနဲ့ဦးစံမိုးဝေတို့ကကြေညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဒေသမှာရှီးအက်မွတ်စလင်တွေကိုပြစ်မှတ်ထားဘုံခွဲတိုက်ခိုက်တဲ့အတွေ့လူ80တဲ့မင်းသေးဆုံးပြီးတော့တရားလောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်အခုလိုလူအများအများအသက်ဆုံးရှုံးရပြီးတော့ထိခိုက်ဒဏ်ရာရခဲ့တဲ့စနေနေ့ဘုံခွဲတိုက်ခိုက်မှုပေါ်ကြိုတင်ကာကွယ်တာနှိမ်နင်းတာတွေမလုပ်နိုင်ခဲ့တဲ့အပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကိုပါကစ္စတန်နိုင်ငံဘလူချစ်စတန်ခရိုင်အုပ်ချုပ်ရေးမှုကဝေဖန်ပြောဆိုလိုက်ပါတယ်။အစွန်းရောက်အုပ်စုတွေကိုဖြည့်ရှင်းဖို့အခွင့်အရေးရှိပေမဲ့လုံခြုံရေးတပ်ဖွဲ့တွေကလက်ဦးမှုယူပြီးတော့မနှိမ်နင်းနိုင်ခဲ့တာကြောင့်လူစီကားတဲ့ဈေးရင်းမှာလူအုပ်ကိုဘုံထိမှန်ပြီးအခုလိုလူအများအများအသက်ဆုံးရှုံးခဲ့ရတာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးဆာဖီကာမက်ကစီကတနင်္ဂနွေနေ့ကပြောလိုက်တာပါတောင်ပိုင်းကရချီကက်တန်မြို့နဲ့မြို့တော်အစ္စလာမဘတ်ရဲ့လမ်းနေပေါ်မှာဆန္ဒပြသူတွေကအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူပေးဖို့တောင်းဆိုကြပါတယ်ကာတာမြို့ဘုံခွဲတိုက်ခိုက်မှုမှာအာဖဂန်နစ္စတန်နိုင်ငံကနေဘလူချစ်စတန်ခရိုင်ကိုလွန်ခဲ့တဲ့နှစ်တရာလောက်ကလေးကလာပြီးခြေချနေထိုင်တဲ့ရှီးအက်မွတ်စလင်အဖွဲ့ဖြစ်တဲ့ဟာဇာရာအုပ်စုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါလေ။ကာတန်မြို့ကရှေ့အများစုနေတဲ့နေရာမှာအဝေးဒိန်ခလုတ်နဲ့ဘုံခွဲခဲ့တာဖြစ်တယ်လို့အစ်မြင့်ရဲရရှိကပြောဆိုပါလေ။တည်ဆုံးသူတွေထဲမှာအမျိုးသမီးတွေကလေးတွေအပါအဝင်ရှေ့မွတ်စလင်တွေအများစုဖြစ်တယ်လို့လည်းဆိုပါလေ။ဒီဘုံဖောက်ခွဲမှုကိုအစိုးရတားမြစ်ထားတဲ့ရှေ့အဖွဲ့တစ်ခုဖြစ်တဲ့ Lashkar e Jahanvi ဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ဖော်ပြောဆိုပါလေ။
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့နေတိုးတပ်ဖွဲ့တွေကလူတွေနေထိုင်ရာအရက်တွေကိုလေကြောင်းကနေတက်ခတ်မှုပြုလုပ်ဖို့တောင်းဆိုမှုတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကပြုလုပ်ကာကိုခွင့်မပြုဘူးလို့အာဖဂန်နစ္စတန်နိုင်ငံရဲ့သမ္မတဟာမစ်ခါဇိုင်ကပြောဆိုလိုက်ပါတယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဘလို့အကြောင်းမျိုးနဲ့မှကြေးရွာလူနေအိမ်တွေကိုလေကြောင်းကနေတက်ခတ်ဖို့တောင်းဆိုတဲ့အမိန့်တောင်းခွင့်မပြုတဲ့အမိန့်ကိုတနင်္ဂနွေနေ့မှာသူ့အနေနဲ့ထုတ်ပြန်မှာဖြစ်တဲ့အကြောင်းသမရကကာဘူးမြို့မှာရှိတဲ့စစ်တပ်ကတူမှာစစ်ဖက်ဆိုင်ရာအရာရှိတွေကိုပြောဆိုလိုက်တာပါသမရခါဆိုင်ရဲ့အခုကြေညာချက်ဟာဗိုလ်ထုနေတုန်းကနေတိုးတက်ဖွဲ့ရဲ့လေကြောင်းကတိုက်ခိုက်မှုကြောင့်ခူနာခရိုင်တွင်းကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ၁၀ဦးတေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုရည်ညွှန်းပြီးတော့ပြောဆိုလိုက်တာဖြစ်တယ်လို့ယုံကြည်ရပါတယ်ဗိုလ်ထုနေကနေတိုးနဲ့အာဖဂန်ပူးပေါင်းတက်ဖွဲ့တွေကအဲ့ဒီရက်မှာရှိနေတဲ့တာလီဘန်လက်နက်ကင်တောင်းညမ်းသူတွေကိုစစ်စင်ရေးပြုလုပ်နေစဉ်တွင်လေကြောင်းကတိုက်ခိုက်ပေးဖို့တောင်းဆိုခဲ့ကြပါတယ်အဲ့ဒီစစ်စင်ရေးအတွင်းအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့တာလီဘန်စစ်သွေးကြွအ အနည်းဆုံး၃ယောက်လည်းတည်ဆုံသွားခဲ့ပါတယ်စစ်စင်ရေးတွေပြုလုပ်တဲ့နေရာမှာအရက်သားတွေတည်ဆုံနေရမှုဟာအာဖဂန်နဲ့အမေရိကန်ခေါင်းဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေကြား၁၇နှစ်ကြာစစ်ပွဲကာလအတွင်းမှာအဓိကပြဿနာဖြစ်နေတာပါအရက်သားတွေတည်ဆုံနိုင်လေတမရခါဆိုင်ကဝေဖန်ပြစ်တင်လေးရှိပါတယ်ခင်ဗျာ
ရှေ့လေပိုင်းဒေသမှာအရက်ညွေဒေါ်လာရင်းနှစ်နှစ်မြောက်ထိမ့်မှဆန္ဒပြပွဲတွေမှာပြစ်ပက္ခတွေကြေကျင်ပြပြန်ဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်အဖွဲ့လိုတန်တရားရှိတဲ့ကိုရဲအဖွဲ့တစ်ခုကိုဖြိုခွဲလိုက်ပြီးလို့ဗဟရိန်နိုင်ငံပြည်ထောင်စုဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါတယ်အီရန်အီရက်နဲ့လေဗနွန်နိုင်ငံတွေကဝင်ကြီးနဲ့လေ့ကျင့်သင်တန်းပေးမှုတွေရထားတဲ့အကြမ်းဖက်အဖွဲ့လိုတန်တရားရှိသူကိုရဲအဖွဲ့ဝင်၈ယောက်ကိုဗဟရိန်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပြီးလို့တင်းတွေနေကပြည်ထောင်စုဝန်ကြီးဌာနကြေညာချက်မှာဖော်ပြပြောဆိုခဲ့ပါတယ်အီရန်ကရှီယက်တင်မဟာမိတ်အဖွဲ့တွေဟာဘာရိန်းနိုင်ငံကရှီယက်လူများစုကိုစူပူအုံကြွမှုဖြစ်အောင်လှုံ့ဆော်ပြီးထောက်ပံ့မှုတွေပေးတယ်လို့ဘာရိန်းနိုင်ငံကဆွန်နီလွှမ်းမိုးတဲ့အုပ်ချုပ်သူတွေကမကြာခဏဆွတ်ဆွဲပြောဆိုကြတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုမှတရားမဝင်ရောက်ရှိနေထိုင်နေကြသူတွေကို၈နှစ်အတွင်းတရားဝင်အမြဲတမ်းနေထိုင်သူတွေအဖြစ်ဖြစ်ခွင့်ပြုမဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ခုကိုသမရအင်ပီရိုဘာရေးဆွဲနေတယ်လို့ထင်ရှားတဲ့သတင်းစာကြီးတစ်စောင်ကရေးသားဖော်ပြလိုက်ပါတယ်။အစ်စ်ရေးဆွဲနေတဲ့အစီအစဉ်တစ်ခုကိုအတည်ပြုချက်ရမယ်ဆိုရင်အမေရိကန်နိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေကြသူ၁၁သန်းအနေနဲ့တရားဝင်နေထိုင်ခွင့်ဗီဇာလျှောက်ထားခွင့်ပြုမှာဖြစ်တဲ့အကြောင်းစနေနေ့နှောင်းပိုင်းမှာထုတ်ဝေတဲ့ USA Today သတင်းစာမှာရေးသားထားပါတယ်။အတည်ပြုချက်ရခဲ့မယ်ဆိုရင်အဲ့ဒီသူတွေအနေနဲ့ပြည်ပမှာနေထိုင်တဲ့သူတို့ရဲ့ဇနီးခင်ပွန်းတရီအပါဝင်မိသားစုကလေးတွေစတာတွေကိုတရားဝင်ထည့်သွင်းလျှောက်ထားနိုင်ခွင့်ပြုပေးလိမ့်မယ်လို့ဖော်ပြထားပါတယ်။အင်ဗျူရောကရေးဆွဲနေတဲ့အစီအစဉ်အသစ်အရတရားမဝင်နေထိုင်သူတွေအနေနဲ့ရာဇဝင်နောက်ကျောင်းရာဇဝင်ကိုစစ်ဆေးခံရမှာဖြစ်တယ်လို့ဇီဝတက်တေကန်အထောက်အထားနဲ့ဗီဇာလျှောက်ထားကပေးသွင်းရမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်တော်စုမှ၄နှစ်ဆက်တိုက်နေထိုင်ခွင့်ပြုမှာဖြစ်ပြီးနိုင်ငံရဲ့ပြင်ပကိုအချိန်တိုခီးသွားလာခွင့်ပြုမှာဖြစ်တယ်လို့လေးနှစ်ပြည့်သွားတဲ့အခါဗီဇာတက်တန်းတိုးခွင့်လျှောက်ထားခွင့်ပြုမှာလည်းဖြစ်ပါတယ်။ရှစ်နှစ်အတွင်းအင်္ဂလိပ်စာသင်ကြားမယ်၊အမေရိကန်အစိုးရနဲ့နိုင်ငံရဲ့သမိုင်းကိုလေ့လာမယ်၊အခွန်ထမ်းဆောင်မယ်ဆိုရင်နိုင်ငံအတွင်းအမြဲတမ်းနေထိုင်ခွင့်လျှောက်ထားပိုင်ခွင့်ပြုမှာဖြစ်တယ်လို့ USA Today သတင်းစာမှာရေးသားထားပါတယ်ခင်ဗျာ
။ VOA American သံညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12.23 ညာလိုင်းဒိုမီတာ25kHz 11695 လိုင်းဒိုမီတာ32 kHz 9325နဲ့ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1595ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်။ကြောင်မီးသွေးတွေတင်ဆောင်ပြီးတော့တရုတ်နိုင်ငံဘက်ကိုသွားရောက်မြေမြန်မာနိုင်ငံကသင်္ဘောသားတွေပါတဲ့ကုန်တင်သင်္ဘောတစ်စင်းဟာဖိလစ်ပိုင်နောက်တောင်ပိုင်းမှာနစ်မြုပ်သွားခဲ့တဲ့အတွက်သင်္ဘောသားတဦးသေဆုံးပြီး14ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်ကမ်းရိုးတန်းလုံခြုံရေးတပ်ဖွဲ့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောလိုက်ပါလေသင်္ဘောသား24ယောက်ပါတဲ့ MV Harita Bauxite သင်္ဘောဟာဖိလစ်ပိုင်နိုင်ငံပန်ကစီနန်ခရိုင်နားမှာစနေနေ့နှောင်းပိုင်းကနစ်မြုပ်ခဲ့တာဖြစ်ပါလေဒဏ်ရာရသူ2ယောက်ပါဝင်စုစုပေါင်းသင်္ဘောသား9ယောက်ကိုအနားမှာဖြတ်သွားတဲ့တရုတ်သင်္ဘောတစ်စင်းကအသက်ငယ်လေး20နှစ်ကတည်းကခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းရိုးတန်းဆောင်တပ်ဖွဲ့ပြောခွင့်ရအာမင်ဘလီလိုကပြောဆိုပါတယ်မြမသင်္ဘောသားတွေကြီးပါဝင်တဲ့ MV Harita Bauxite သင်္ဘောနစ်မြုပ်နေတာကိုတရုတ်သင်္ဘောကဖိလစ်ပိုင်တာဝန်ရှိသူတွေကိုကြောင်းကြားခဲ့တာဖြစ်ပါတယ်ပျောက်ဆုံးနေတဲ့သင်္ဘောသားတွေကိုကန်ယူရန်ဆောင်ရေရင်နဲ့ရဟတ်ရင်တွေတုံးပြီးတော့ဖိလစ်ပိုင်တာဝန်ရှိသူတွေကချက်ချင်းရှာဖွေခဲ့ကြတယ်လို့ကန်ယူရန်လုံခြုံရေးတပ်ဖွဲ့အရာရှိဖြစ်တဲ့ Joseph Paul Solomon ကပြောပါတယ်မြမသင်္ဘောသား9ယောက်ကိုတရုတ်သင်္ဘောကဖိလစ်ပိုင်ကေဇေရေးသင်္ဘောပေါ်ကိုလွှဲပြောင်းပေးချိန်မှာဒဏ်ရာရနေတဲ့မြန်မာသင်္ဘောသား2ယောက်ကိုတော့ဖိလစ်ပိုင်ကမ်းရိုးတန်းလုံခြုံရေးရဟတ်ရင်ကဆေးရုံကိုပို့ပေးခဲ့တယ်လို့ Paul Solomon ကတဆက်တည်းပြောပါလိမ့်။ MV Harita Bauxite သင်္ဘောဟာအင်ဒိုနီးရှားနိုင်ငံကနေထွက်ခွာလာတာဖြစ်ပြီးတော့မနီလာနောက်မြောက်125မိုင်လောက်အကွာပန်ကစီနန်ခရိုင်မှာမနစ်မြုပ်ခင်ကအင်ဂျင်ဆက်ချိုးရင်းသွားခဲ့တာဖြစ်ပါလိမ့
်။ထိုင်းနိုင်ငံတောင်ပိုင်းမှာဆက်တိုက်ဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်လူ2ယောက်သေဆုံးပြီးတော်တော်များများဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကပတာနီခေမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအပြီးဇက်တိုက်ဆိုးသလိုဘုံပေါက်ကွဲမှုတွေဖြစ်ခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပြောပါတယ်။ထိုင်းနိုင်ငံမှာ2004ခုနှစ်ကတည်းကပတာနီနရာတီဝတ်နဲ့ရလခရိုင်လီမှာမွတ်စလင်အစွန်းရောက်သဘုံအဖွဲ့တွေနဲ့အစ္စလမ်ခွဲထွက်ရေးသမားတွေကြားအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း9000ကျော်အသက်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်။
မ္ဘာစစ်မှုထိပ်သီးနိုင်ငံ20ဖြစ်တဲ့ G20 အဖွဲ့မှာငွေလဲနှုန်းနေနဲ့ငွေတန်ဖိုးလျှော့ချမှုတွေကိုရှင်းပြမှုအတွက်အဓိကထားဆောင်ရွက်တာမျိုးမလုပ်ဖို့အဖွဲ့ရဲ့ဗန္နာရေးခေါင်းဆောင်တွေကဆုံးဖြတ်လိုက်ကြပါတယ်။ငွေကြေးဈေးကွက်ကိုဆက်ပြီးဖွင့်ထားဖို့နဲ့အပြိုင်ဆိုင်ငွေတန်ဖိုးလျှော့ချတာမျိုးတွေမလုပ်ဖို့ရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့ G20 အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်။
တနင်္ဂနွေနေ့ညဘက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ဥဆံမိုးဝေတို့ကြေညာပေးခဲ့ကြတာပါအခုမြန်မာပြည်ရောက်ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်တွင်းခရီးစဉ်ကိုကြည့်ရအောင်ပါကနေဒါနိုင်ငံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံမှာရောက်နေပြီးတော့တနင်္လာနေ့မှာတိုင်းရင်းသားလူမျိုးစုပါတီတွေနဲ့တွေ့ဖို့ရှိပါတယ်ပြည်ပအစိုးရတွေနဲ့လွှတ်တော်တွေကတာဝန်ရှိသူတွေမြန်မာနိုင်ငံစီလာရောက်တဲ့အခါလူမျိုးစုပါတီတွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံကြတာဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာလူမျိုးစုတွေရဲ့အခန်းကဏ္ဍကိုပိုပြီးအသိမှတ်ပြုလာတဲ့ပုံရှိတယ်လို့လူမျိုးစုပါတီတစ်ခုရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်အပြည့်စုံကိုတော့ကိုကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့ပါလီမန်အတွင်းဝန်ဒီပါ့ခ်အော့ဘရိုင်ဦးဆောင်တဲ့ကနေဒါနိုင်ငံရေးပါတီစုံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံစီလာရောက်မဲ့အကြောင်းကိုနိုင်ငံသားရေးဝန်ကြီးဂျွန်ဘော့ကဖေဖော်ဝါရီလ15ရက်နေ့စွဲနဲ့ထုတ်ပြန်ကြေညာခဲ့တာပါဒါဟာဖြင့်မြန်မာနဲ့ကနေဒါနှစ်နိုင်ငံလွှတ်တော်တွေအကြားအပြန်အလှန်ဖလှယ်ရေးဆိုင်ရာအစီအစဉ်တစ်ခုရဲ့ပထမခရီးဖြစ်တယ်လို့လည်းဆိုပါတယ်ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုရှိတဲ့အစီအစဉ်ကိုရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေး RNDP ပါတီရဲ့အတွင်းရင်မှုဦးဦးလှစောက VOE ကိုခုလိုပြောပါတယ
်ကနေဒါရောက်တဲ့လွှတ်တော်အဖွဲ့ဟာကျွန်တော်တို့ RNDP အပါအဝင်ပေါ့လေတိုင်းရင်းသားဒီမိုကရေစီပါတီတွေနဲ့ကျွန်တော်တို့မနေ့ဖန်3နာရီကနေ9နာရီပါကရဟိုတယ်မှာတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ appointment လုပ်ထားပါတယ်အခုကသူတို့ကအဲ့ဒီကနေပြီးတော့သွားပြီးတော့နေပြည်တော်ရောက်လို့ရှိရင်နေပြည်တော်မှာရှိတဲ့အဲ့ဒီကျွန်တော်တို့အဲ့ဒီလူလွတ်တော်နဲ့မြို့သားလွတ်တော်ကအမှတ်တင်နဲ့လည်းတွေ့ဖို့အစီအစဉ်ရှိပါတယ်နောက်သူတို့သက်ဆိုင်ရာတာဝန်ရှိတဲ့နိုင်ငံကောင်းဆောင်တွေလည်းကြည့်ပါပေါ့လေ
ကနေဒါနိုင်ငံသားရေးဝန်ကြီးဂျွန်ဘော့ဒ်ဟာပြီးခဲ့တဲ့နှစ်မတ်လကမြန်မာနိုင်ငံစီလာရောက်ခဲ့ချိန်တွင်အခုအစီအစဉ်ကိုအဆိုပြုခဲ့တာဖြစ်ပါတယ်လွှတ်တော်လုပ်ငန်းနဲ့ပတ်သက်ပြီးကောင်းမွန်တဲ့အလေးအကျင့်တွေအပေါ်သူတို့ရဲ့အတွေ့အကြုံတွေနဲ့အမြင်တွေကိုမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဖော်ဆောင်နေသူတွေနဲ့မျှဝေနိုင်ဖို့ဒီလိုအစီအစဉ်မျိုးကိုအဆိုပြုခဲ့တာဖြစ်တယ်လို့ဂျွန်ဘော့ဒ်ကပြောပါတယ်နိုင်ငံတကာကနေမြန်မာနိုင်ငံစီလာရောက်ကြတဲ့ကိုယ်စားလှယ်အဖွဲ့တွေကတိုင်းရင်းသားပါတီတွေနဲ့တီးခြားတွေ့လာကြတယ်ဆိုတာဟာဒီပါတီတွေရဲ့အခန်းကဏ္ဍကိုပိုပြီးအလေးထားလာကြပုံရတာကြောင့်ဖြစ်ဖွယ်ရှိတယ်လို့ဦးလှစောကသုံးသပ်ပါတယ်
ကျွန်တော်ထင်တာကတော့ဗမာပြည်ရဲ့နိုင်ငံရေးမှာတိုင်းရင်းသားပါတီတိုင်းရင်းသားပါတီရဲ့အခန့်ကဏ္ဍဟိုတိုင်းရင်းသားပြဿနာဆိုတာလေဗမာပြည်ဒီမိုကရေစီအခုပြောင်းကာလရဲ့အမှန်တရားအရေးကြီးတဲ့စိတ်ပိုင်းကြီးတစ်ရပ်လို့ယူဆပုံရကြပါတယ်နိုင်ငံတကာတွေကအရင်ကတော့တိုင်းရင်းသားပါတီတွေတွေးစရာမလိုဘူးဆိုတဲ့သဘောတော့ရှိတာပေါ့အခုတော့အဲ့လိုတော့မဟုတ်ဘူးခင်ဗျနိုင်ငံတကာလာတဲ့အဖွဲ့အစည်းတော်တော်များ NGO ပဲဖြစ်ဖြစ်ကျွန်တော် EU ပဲဖြစ်ဖြစ်တခြားပါတီအားဆိုရင်တိုင်းရင်းသားပါတီတွေနဲ့တွေ့ပြီးတော့သဘောရပေါ့လေပြည်တွင်းကြီးကြီးနဲ့ပတ်သက်သဘောရလက်နက်ကိုင်းဟိုပတ်ပြခရစေးနေပါသေးတဘောရတခြားဒီမိုကရေစီရှင်းတဲ့ဘောရတွေကိုတော့သူတို့အဲ့လိုမေးမြန်းတာတွေဆွေးနွေးတာတော့ရှိပါတယ
်ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံရေးပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမယ်လို့ကနေဒါနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကဖြစ်လာခဲ့တဲ့အပြောင်းအလဲတွေဟာမြန်ဆန်ပြီးအတက်ဖွယ်ကောင်းတဲ့အကြောင်းကနေဒါနိုင်ငံရဲ့အတွေ့အကြုံအရဒေကိစ္စတွေဟာအလုပ်ဖြစ်ပြီးဘယ်လိုကိစ္စတွေကအလုံးမဖြစ်ဘူးဆိုတာကိုမျှဝေတာဟာမြန်မာလူထုကာလရှည်ကြာတောင့်တလာခဲ့ကြတဲ့စစ်မှန်တဲ့ကိုစားပြုမှုနဲ့ဒီမိုကရေစီနှိကျအစိုးရပေါ်ထွန်းရေးလုပ်ငန်းစဉ်လှည့်မြန်စေဖို့အတွက်အကူအညီဖြစ်စေလိမ့်မယ်လို့ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အော့ဘရိုင်းကပြောပါတယ်အခုကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပြီးတဲ့နောက်မြန်မာလွှတ်တော်ကိုယ်စားလှယ်တစ်ဖွဲ့ဟာလည်းဒီနှစ်နှောင်းပိုင်းမှာအပြန်အလှန်ခီးစဉ်တစ်ခုအနေနဲ့ကနေဒါနိုင်ငံစီတွားရောက်ဖို့စီစဉ်ထားပါတယ်ကနေဒါနိုင်ငံရေးပါတီစုံကအဖွဲ့ဝင်14ဦးပါကုစလေအဖွဲ့ရဲ့ခီးစဉ်ဟာဖေဖော်ဝါရီလ16ရက်ကနေ22ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ
ကိုကျကျသိန်းပြောပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အပေါ်မှာမြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကနိုင်ငံတကာကသတ်မှတ်ထားတဲ့ရပ်ဖက်ပြည်သူတွေပေါ်လုံးဝတုံ့ဆွဲ ခြင်းမပြုဖို့စီကံချက်ကိုချိုးဖောက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘယ်စီကံချက်ကိုချိုးဖောက်ခဲ့တယ်လဲဆိုတာဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှ VOA ဌာနမှဦးတန်းလွင်ထွန်းကမြန်မာနိုင်ငံရှိနေများကွန်ရက်ကရှိနေဦးအောင်သိန်းကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။လက်ပံတော်တောင်ကျင်းဒီစီမံကိန်းဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်စုံစမ်းရေးကော်မရှင်ကလူသိရှင်ကြားအစီရင်ခံစာထုတ်ပြန်ခဲ့ခြင်းမရှိသေးပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကတော့တီးတန့်စုံစမ်းစစ်ဆေးမှုတရားပြုလုပ်ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဓိကတွေ့ရှိချက်ကတော့အရက်ဖက်ပြည်သူလူထုအရေးကိစ္စတွေမှာလုံးဝသုံးစွဲခြင်းမပြုဖို့နိုင်ငံတကာကနေတားမြစ်ထားတဲ့စီကံချက်တရားကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကချိုးဖောက်ခဲ့တယ်ဆိုတဲ့အချက်ပါပဲ။ဒီအကြောင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ရဲ့တရားလွှတ်တော်ရှိနေကြီးဦးအောင်သိန်းကို VOA ကနေဆက်သွယ်မေးမြန်းထားပါတယ်။လေဗရောင်းတောင်ကျင်းဒီစီမံကိန်းဆန္ဒပြပွဲမှာဖြိုခွဲခဲ့တဲ့နေရာမှာရဲတပ်ဖွဲ့ကနေပြီးတော့တုံးခဲ့တဲ့လက်နက်နဲ့ပတ်သက်ပြီးတော့တချို့ကတော့မီးလောင်ဘုံပြောတယ်တချို့ကမီးခိုးဘုံပြောတယ်တချို့ကတော့မီးကြီးလို့ပြောတယ်အဲနောက်ပြီးအဲ့လိုပြောနေတဲ့အထဲမှာအခုအစီရင်ခံစာထဲမှာတုံးတဲ့အသုံးနှုန်းကတော့မီးစုံငွေဘုံဆိုပြီးတော့တုံးထားတယ်ဆိုတော့ကျွန်တော်တွေ့ရတယ်လေအဲ့ဒါနဲ့ပတ်သက်ပြောနည်းနည်းလေးရှင်းပြပါလား
ကျွန်တော်တို့ဒီ Roger Norman ဘောနော် The Professor ကိုကျွန်တော်မင်းညာသူကဒီတန်ရောက်ကိုအဲ့ရဲ့ဒီပစ္စည်းကိုသူယူသွားပြီးတော့လက်မှာသူစမ်းသပ်တယ်ပေါ့နော
်တခွဲကမ်းမှာသွားပြီး
ကျွန်တော်တို့ကဟုတ်ကဲ့အဲ့တော့ကျွန်တော်ကအခုသုံးလိုက်တဲ့ဒီလေဗရန်တောင်စီမံကိန်းမှာသုံးလိုက်တဲ့ဒီဓာတ်ဥစ္စာချင်းပစ္စည်းတစ်ခုအနေနဲ့ဖြစ်ပေါ်နေတာကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒီသုံးစက်ပစ္စည်းကဆောဆောလို့ smoke bomb ပဲခေါ်ပေါ့ဗျာဒီ phosphorus bomb လို့ပဲခေါ် fire bomb လို့ခေါ်ဘယ်လိုပဲခေါ်အဲ့ဒီဟာကိုအသုံးမပြုခင်မှာအာမိဘပိုင်းနဲ့ရေပက်ချမ်းနဲ့ပြီးတော့အဲ့ဒီလက်နက်ကိုအသုံးပြုရဲဆိုတဲ့သဘောကိုကျွန်တော်တွေ့ရတယ်ဆိုတဲ့အဲ့ဒီလုံးလိုက်တဲ့ဘုံရဲ့အတိုင်းတာဟာအလောက်ကြီးဖြစ်ရတယ်လေဘယ်လိုဖြစ်ပေါ်တယ်လဲဆိုတာအဲ့ဒါအဓိကကြားရလို့ဒါကျွန်တော်ဘက်ကရှုမြင်သုံးသပ်တယ
်ဟုတ်ကဲ့
ပထမထိခိုက်ကြတဲ့လူရဲ့အနေထားကြီးတဲ့အခါမှာဒီအသားရည်တွေပါအကုန်ဆုတ်ပြတ်သွားပြီးတော့ဟလာကျွန်တော်တို့ဒီခန္ဓာကိုယ်ရဲ့ဟိုရည်တမျိုးကစိတ်ဝင်ပြီးတော့ဟာဒီရောဂါတွေကအကြီးကြီးခံစားနေရတဲ့ခံစားမှုတွေတွေ့ရှိရတယ်ဆိုရင်အတိုင်းအတာတွေကိုလည်းကျွန်တော်တို့ပြရပါတယ်
ဟုတ်ကဲ့ဒီနေရာမှာဟုတ်ကဲ့
ဒီဟုတ်ကဲ့
ဒီနေရာမှာရဲတပ်ဖွဲ့ကရှင်းပြတဲ့ဟာကဒီဟာဟိုဒီလက်နက်ကလူလူကိုပစ်ခတ်တဲ့သဘောမျိုးမဟုတ်ဘဲနဲ့ဒါဟိုမိကြီးသဘောမျိုးတုံးနေတာမျိုးမဟုတ်ဘူးလားလင်းအားကြီးအချိန်မှာဖြစ်တဲ့ဆိုတော့ဒီအလင်းရောင်ရအောင်ဆိုတဲ့သဘောမျိုးနဲ့လောက်တာမဟုတ်ဘူးလား
အဲ့ဒီတော့ကျွန်တော်တို့ဘက်ကမမှတ်ယူဘူးဗျဟောဒီအလင်းရောင်ရအောင်လုပ်ဖို့ယူရဆိုတာလေအဲ့ဒီကဒီလိုငွေရတာစနစ်ရစီရင်ထားရဆိုရင်ဒါရီကကျွန်တော်တို့ဒီဟာကားမီးရအသုံးပြုမယ်အခြားမီးစလိုက်တွေအသုံးပြုလို့ရတာပဲဗျာသူဝမ်ပေါင်းကုမ္ပဏီရဲ့ပဝင်းရင်းနီးနားမှာဖြစ်နေတဲ့ကိစ္စပဲဒါဘာမှခက်ခဲတဲ့ကိစ္စရမှာမဟုတ်ဘဲနဲ့ဒီလိုမိကြီးသုံးပြီးတော့စည်ရဲအတွက်အသုံးပြုရဲ့ပုံစံမျိုးရဲ့300လူရဲ့အနေထားမျိုးမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကအဲ့လိုပဲမှတ်ယူပါတယ
်ဟုတ်ကဲ့အခုဥအောင်သိန်းပြောတဲ့ဇာတ်မှာဒါအခုစည်ရေးအရအသုံးပြုရမယ့်ပစ္စည်းဆိုတဲ့ဇာတ်လုံးပါလာလေ။အဲ့ဒီဇာတ်လုံးအချက်နဲ့အချက်ကပဲအဓိကအဖြစ်ဥအောင်သိန်းတို့ထုတ်ပြန်တဲ့အစီရင်ခံစာမှာပါတဲ့အချက်ပေါ့။ဒါကစစ်မြေပြင်သုံးလက်နဲ့အမျိုးအစားဖြစ်ပြီးတော့ဒီပြည်သူလူထုနဲ့အရက်ဖက်အရက်သားကိစ္စတွေမှာသုံးစွဲခွင့်မရှိဘူးဆိုတော့လက်နဲ့အမျိုးအစားဖြစ်တယ်ဆိုတာကိုလည်းတွေ့ရှိထားတယ်လေ။အဲ့တော့ဒါနဲ့ပတ်သက်ပြီးတော့တိတိကျကျဘလို့အချက်တွေကိုတွေ့ခဲ့ရတာလဲဆိုတာကိုရှင်းပြပါလား။ဒီလက်နဲ့အမျိုးအစားကဒီအရက်ဖက်ပြည်သူလူထုတွေအပေါ်မှာမတုံးရဘူးဆိုတဲ့အချက်လက်ကနိုင်ငံတကာသဘောတူညီချက်နိုင်ငံတကာတားမြစ်ချက်အတိအကျရှိရပေါ့
။ဟာရှိပါတယ်ခင်ဗျာ။ဂျနီဗာကွန်ဗင်းရှင်းအော်ဒီမှာသူပြဋ္ဌာန်းတတ်ပြီးရှိပါတယ်။ကျွန်တော်တို့ဒီမြေယူဘုံသုံးနေဆိုတဲ့ကိစ္စရက်တည်းဟာလေကျွန်တော်တို့ကြုံတွေ့မှုရဲ့အတိုင်းအတာကြီးမှာရှိဘူးလားပဲဗျာ။ဒါပေမဲ့အဲ့ဒီလောက်ကြီးဒီခန္ဓာကိုယ်ကိုမီးဆွဲလောင်ပြီးတော့ဒီရည်ရည်ပြည့်စုံသွားမှုမျိုးတော့ကျွန်တော်တခါဘူးရမသိဘူး။ဒါထူးခြားရအင်မတန်ဒီတွေ့ဆုံရတဲ့ဒါဟာပေါ့နော်။ပလန်တစ်ခုလို့ကျွန်တော်ကအဲ့လိုမြင်ပါတယ်။အဲ့တော့အဲ့လိုဖြစ်ပေါ်စေတဲ့အနေအထားမျိုးဟာဘယ်လိုလက်နဲ့အမျိုးအစားသုံးလဲဆိုတာအင်မတန်အဓိကကြားရတဲ့အတွက်ကြောင့် ဒီလက်လက်နဲ့မျိုးစားမှာပါတဲ့အခြေအနေတွေကိုကျွန်တော်သိအောင်နော်ဒါရီကကျွန်တော်ကအဲ့လက်လက်အသုံးပြုတဲ့ပစ္စည်းပြည်လံကုန်တွေအခြေအနေတွေဟာကျွန်တော်ဒီလေဘရွန်တော်တော်ဝိုင်းမှာလည်းပြန့်နှံ့နေရခြားပြည်တွေထဲမှာလည်းရှိတယ်နော်အခုလိုပဲဒီအခုဒီပရော်ဖက်ဆာရဲ့လက်ထက်မှာရောဂျာနော်မန်လက်ထက်ကိုလည်းရောက်သွားတဲ့အခါမှာရောဂျာနော်မန်ကသူသွားပြီးတော့အဲ့ဒါကိုဓာတုပိရဆစ်ဆင်းမှုပြုလုပ်တယ်ပေါ့ဗျာ။နော်အဲ့ဒီမှာအဖြေတွေကျွန်တော်တို့တွေ့ရှိလာတယ်လို့ဆိုရမှာပါ
။ဟုတ်ကဲ့ဒီနေရာမှာဒီသုံးဆွဲခဲ့တဲ့လက်နက်နဲ့ပတ်သက်ပြီးတော့အခုဥအောင်သိန်းတို့ရှင်းနေများကွန်ရက်ရောဒီအမေရိကန်မှာခြေစိုက်တဲ့ Justice Trust ပေါ့နော်ဒီဆိုးဆိုးကပြောတဲ့ Professor Roger Norman တို့ပါတဲ့အဖွဲ့အပါလာရောက်လာပြီးတော့စုံစမ်းနေနေမှာမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကရောတစုံတရာပူးပေါင်းဆောင်ရွက်ပေးတာမရှိဘူးလားဥမာတို့ဘယ်လိုလက်နက်မျိုးသုံးခဲ့ပါတယ်ဆိုတာကိုနမူနာထုတ်ပြပေးရတယ်ဗျမရှိဘူးလား
ဟာမရှိဘူးခင်ဗျာအခုဟာသူကစီးရလေးလာပြီးတော့စုံစမ်းသိရှိချက်ဒီပေါ်မှာသူရရှိသွားတဲ့ပစ္စည်းပေါ်မှာသူသုံးသပ်တာဟိုတရားကကျွန်တော်တို့ဒီလက်ဘရွန်တော်စီမံကိန်းနဲ့ပတ်သက်ပြီးတော့ကော်မရှင်ခန့်စားပြူတွေကိုတော့တို့ထုတ်ပြီးတော့ထုတ်ပြီးမယ်ပြကောင်းပြမယ်လက်တွေအသုံးပြအောင်ပြမယ်ပေါ့နော်ဘယ်လိုလဲဖြစ်ဖြစ်ကြဒီလိုလက်နဲ့အမျိုးအစားကိုသုံးရတဲ့အရဟန္တာရဲ့ခန္ဓာကိုယ်မှာကြောက်ရွံ့နေတဲ့တဏ္ဍာရက်တွေဟာသမန်ဒီစီရီတွေမှာသုံးတာတဲ့ပုံမူပြီးတော့လွန်ခဲ့သုံးတဲ့အန္တရာယ်ကိုကြောက်ရွံ့စီအောင်ယူပြီးသုံးနေဆိုတာကိုကျွန်တော်တို့ဒါတွေ့ရှိမှတ်ယူနိုင်တဲ့အနေထားလည်းရှိပါတယ
်ဒီစုံစမ်းစစ်ဆေးမှုမှာဒီ American အခြေစိုက် Justice Trust ကဘလို့အခမ်းကဏ္ဍကနေပါဝင်လာလဲခင်ဗျာ
American ဒီအခြေစိုက် Justice Trust ကတော့ဒီ Lebron Down စီမံကိန်း Lebron Down ကြီးရဲ့ပတ်သက်ပြီးတော့သူတို့တော်စိတ်ဝင်စားပုံပေါ်တယ်ဘာလို့လဲဒီကြီးကဒီလူလူနဲ့သူတို့သွားဖြည့်ချွေတယ်ဘယ်လိုကြောင့်ဒီလိုကိစ္စရကြီးဖြစ်ပေါ်ရတယ်လဲဆိုတာသူလေ့လာတယ်အဓိကတော့သူတို့ဒီကြည့်ရင်အနာတရားဖြစ်စင်တဲ့လက်နက်ပစ္စည်းအမျိုးအစားကိုဘယ်လိုပစ္စည်းမျိုးသုံးလဲဆိုတာကိုတို့ဒါစုံစမ်းမှုပါပဲဒီလိုစုံစမ်းစီစဉ်မှုကကျွန်တော်တို့ဒီစစ်တော်ကနေပေးရတဲ့ကော်မရှင်နာကော်မရှင်တယောက်ပေါ်မှာဆုံးဟာပေးရတဲ့တာဝန်တယောက်ကိုလိုက်လံစုံစမ်းတဲ့သဘောမျိုးတော့မဟုတ်ပါဘူးကျွန်တော်ကဒီလက်နက်ပစ္စည်းပေါ်မှာအဓိကကြတဲ့เนาะဒီခံစားရမှုလူရဲ့ခံစားရမှုတွေအဲ့ဒီစီမပါဝင်တဲ့ဓာတ်ပုံပစ္စည်းအဲ့ဒီစီရဲ့သုံးချက်မှုပစ္စည်းရဲ့ဖြည့်အောင်မှုတွေဆိုအဓိကထားတယ်ဒါအဲ့ဒီပုံမှာကျွန်တော်ကသူကအဖြေတစ်ခုထုတ်လိုက်တယ်ဒီလိုစီကသုံးဆရမယ့်လက်နက်မျိုးစားကိုသုံးဖို့နိုင်ငံကပြည်တယ်သုံးဖို့ဘယ်သူတွေကဒီဟာကိုတာဝန်ယူသုံးဆွဲလဲဒါပတ်မှရဲပြည်ဝန်ထမ်းတွေမှာရဲဝန်ထမ်းတွေမှာသုံးဆွဲရှိတဲ့လက်နက်မျိုးစားမဟုတ်ဘူးဆိုတာကိုတော့အကျွန်တော်တို့ရဲ့အတွေ့အကြုံရလဲကျွန်တော်သိရှိနိုင်ပါတယ
်။ဟုတ်ကဲ့။
ဒါပေမဲ့အဲ့ဒါတွေလွန်ခဲ့တဲ့လက်နက်အမျိုးအစားမျိုးကိုဒီရဲဘော်နန်းတွေကပုံဆွဲပြီးတော့ပြုလုပ်လာနေတော့ဘယ်သူတွေကထုတ်ပြီးတဲ့လဲ။အဲ့ဒီစီးကဘယ်နိုင်ငံတွေမှာသုံးနေသုံးခါရှိတယ်လဲ။အဲ့ဒီစီးတွေကိုအပုံပြုတဲ့အခါမှာဘယ်သူတွေကနေပြီးတော့သုံးဆွဲဝင်ပြည်တယ်လဲ။ဘယ်သူတွေကအမိန့်ပေးတယ်ဆိုရဲဘယ်သူကတရားတွေကိုတာဝန်ယူပြီးအဲ့ဒါလည်းသူရဲ့အဖြေကိုချောက်ဦးတဲ့ပဲကျွန်တော်သက်သက်ရွေးပါရဲဒီကျွန်တော်ဆွတ်တော်က
ပြည်
ပြည်ရဲ့ကော်မရှင်ရဲ့အစီအကံစာပေါ်မှာကျွန်တော်တို့ကအဲ့ဒီဟာပေါ်မှာကျွန်တော်တို့ဒါအကောင်တော့တနည်းအားနေပေါ့ပံ့ပိုးပြီးတော့ထုတ်ပြန်ထုတ်ပြန်ပြီးရဲ့အစီအကံစာတရားပဲဖြစ်တယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့လည်းအခုလောလောဆယ်အခြေအနေကဒေါအောင်ဆန်းစီကြည်ဦးဆောင်တဲ့ပြည်သူ့လွတ်တော်စုံစမ်းရေးကော်မရှင်ကတော့ဒီတမရာကြီးစီကိုသူတို့တီးတန့်အစီရင်ခံစာတစ်ခုပို့ပြီးပြီလို့တော့ကျွန်တော်တို့ကြားရတယ်။ဒါပေမဲ့လူသီးရှင်ကြားအစီရင်ခံစာတော့ထုတ်နိုင်ခြင်းမရှိသေးဘူး။ဒီလိုမရှိသေးတဲ့အခြေအနေမှာဒီဥအောင်သိန်းတို့ရဲ့ရှေ့နေများကွန်ရဲ့အစီရင်ခံစာတီးတန့်ဒီလိုထွက်လာပြီးတော့ဒီလိုကြီးလေးတဲ့ဆွဆွဲချက်ဟိုတွေ့ရှိချက်တစ်ခုနဲ့ဆိုတော့ဒီလွတ်တော်စုံစမ်းရေးကော်မရှင်ကိုဖိအားပေးတဲ့သဘောမျိုးဖြစ်မနေဘူးလား။
အဲ့ကျွန်တော်တို့ကအဲ့ဒီလိုတော့မရွေးပါဘူးခင်ဗျာဒီကျွန်တော်တို့အခုအစီအကံစာဟာအတော်အောင်ဆန်းစုကြည်ကကိုကျွန်တော်တို့အီးမေးလ်နဲ့လည်းပို့ထားတယ်အဲနောက်ပြီးတော့စာတိုင်းနဲ့လည်းပြီးတယ်အဲဒီလိုဒီဝတ်ဆင်းနဲ့ပြီးကိုကျွန်တော်တို့ဒါဒီအကုန်ပြီးပို့ထားပြီးဖြစ်ပါတယ်နောက်ပြည့်ပြန်ရဒီအစိုးရဌာနကိုလည်းပြီးတယ်ကော်မရှင်နဲ့ဒီလူခွင့်ကော်မရှင်ရဲ့ကိုလည်းကျွန်တော်ပြီးပို့ထားပြီးဖြစ်ပါတယ်အဲ့ဒီအရာပြီးတော့မှကျွန်တော်တို့က ဒါတော့သာသီအစင်ကော်မရှင်နာအစင်ခံစားပြီးဆုံးပွဲတော့မှာကျွန်တော်ကနောက်ဆက်ကြိုးဖြစ်ရှိရက်ဒီနောက်ဆက်ကြဲပေါ်မှာကျွန်တော်ဖြစ်ဆက်ချက်အနေနဲ့ကျွန်တော်တို့ကအပြုပြီးဆောင်ရွက်ပေးတာဖြစ်ပါတယ်။ဒေါက်တာသီရဲ့ဒီအစင်ခံစားအတိုင်းတာပေါ်မှာဘယ်လိုအစင်ခံလဲဆိုတာအများပြည်သူမသိနိုင်ဘူးကျွန်တော်တို့လည်းမသိနိုင်ပါဘူး။ဒါပေမဲ့အဲ့လိုကျွန်တော်တို့ရဲ့အစင်ခံစားဟာဒေါက်တာသီရဲ့အစင်ခံစားပေါ်ပါကြည့်ရတော့ဒီနေ့အတိုင်းတာမျိုးလည်းမဖြစ်ပေါ်စေဘူးလေကျွန်တော်တို့ကယုံကြည်ပါတယ်။ဒါကြောင့်ဒီဟာပေါ်မှာကျွန်တော်တို့ဒီ Justice Trust နဲ့ကျွန်တော်တို့ဒီရှင်းလင်းများကိုရင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းဖြစ်ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်အချိန်မှာဒီ Lebanon Town ကိစ္စမှာထိခိုက်ဒဏ်ရာရရှိခဲ့တဲ့ပြည်သူလူထုတွေရောဖုံးတော်ကြီးတွေရောပေါ့နော်။ဒီဒဏ်ရာရသူတွေနဲ့ပတ်သက်လို့ဒီသက်ဆိုင်ရာတာဝန်ရှိသူတွေကတစုံတရာအဲနစ်နာကြီးယော်ကြီးပြတာမျိုးတွေရှိနေပြီလား။တကယ်လို့များဟိုဒီအစီအခါသားမှာထုတ်ပြန်ထားသလိုပေါ့နော်သုံးဆွဲဝင်မရှိတဲ့လက်နက်ကိုသုံးဆွဲတယ်ဆိုတော့အခြေအနေမျိုးကအခိုင်အမာဖြစ်လာပြီဆိုလို့ရှိရင်ဒီသက်ဆိုင်ရာတွေကိုတရားစွဲရေးဒါမှမဟုတ်နစ်နာကြီးအတွက်ယော်ကြီးတောင်းခံရေးတွေမှာရှင်းနေများကွန်ရဲ့အဖွဲ့ကဘယ်လိုများဆောင်ရွက်ပေးနိုင်ပါလဲ
အဲကျွန်တော်တို့ကအဲ့ဒီအခုကျွန်တော်တို့ကဒီဘက်ကအစီအခါသားဆောင်ထုတ်ပြန်နေပေါ့ဗျာအဲ့ဒီရဲ့ response ကဒီလိုရတဲ့အောင်ပြန်ကြမ်းလဲဆိုတာလေကျွန်တော်ဆုံးသိဖို့လိုတာပေါ့နော်ကျွန်တော်ချင်မှာအဲ့ဒီအစီအကံစာမှာဒီကျွန်တော်တို့ဒီမိခွန်းနေလဲပါပါတယ်နော်ကျွန်တော်တို့သုံးသပ်ချက်ကြီးလဲကျွန်တော်ပါနေပါတယ်အဲ့ဒီတော့ဒီကြီးအကံရရှိမှုရင်းပတ်သက်ပြီးတော့ဘာလက်လောစီဝါကုစားမှုပေးနေတာကတော့အစိုးရလည်းပေးကောင်းပေးနိုင်ပါသလိုပဲကျွန်တော်တို့ဒီအခြားရဟန်းတန်ခါးတွေဘက်ကလည်းအကူအညီပြုပြီးပေးနေတာရှိတယ်ဆိုတော့ကျွန်တော်သိရတယ်ဒါကကျွန်တော်တို့ဒါဖြိတ်ခိုက်တာအနာတရားဖြစ်မှုပေါ်များပေါ်မှာကျွန်တော်ဒါကုစားမှုပဲစဉ်းစားတာပါဒါပေမဲ့ဒီဟာရာဇဝတ်မြတ်ဘာမပြောဘူးလားဆိုရဲကျွန်တော်တို့ဥပဒေအရင်ကိုကျွန်တော်ကြည့်မယ်ဆိုရင်အဲကျွန်တော်တို့ဘက်ကတော့ဒါလက်နဲ့မပါပဲညီညာတော့ဆန္ဒထုတ်ပေါ်ပြီးတော့နေထိုင်သူတွေပေါ်မှာယခုလိုလက်နဲ့အမျိုးသားများကိုသုံးဆွဲခြင်းဟာကျွန်တော်တို့ဒါအင်မတန်မှဒီမတရားညှဉ်းနှံစေရဲ့ရွေချင်းနဲ့လုပ်ပြဆိုရဲ့အတိုင်းကြပေါ်ပေါက်တဲ့အနေထားမျိုးကိုကျွန်တော်တွေ့ရတယ်။ဒါကြောင့်သူတို့ရဲ့ညှဉ်းနှံမှုတွေကိုလည်းကျွန်တော်ဘယ်လိုနိုင်ငံတော်ကကူစားပေးမလဲဆိုတော့ကျွန်တော်စောင့်ကြည့်နေတယ်။လိုအပ်တဲ့ဥပဒေအတိုင်းကြရကျွန်တော်ဆက်ဆောင်ရွက်ပေးသွားဖို့လည်းကျွန်တော်တို့မှာအစီအစဉ်တွေရှိနေပါတယ
်။ရန်ကုန်မြို့မှာရှိနေတဲ့မြန်မာနိုင်ငံရှိနေများကွန်ရဲ့အဖွဲ့ကတရားလွှတ်တော်ရှိနေကြီးဦးအောင်သိန်းကိုဆက်သွယ်လေးမြန်ထားတာပါခင်ဗျာကျွန်တော်တားလွှင့်ထားပ
ါဦးတန်းလွင့်ထွန်းစီစဉ်တင်ဆက်ပေးနေတဲ့မြမဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုအခုလိုတနင်္ဂနွေညပိုင်းနဲ့တနင်္လာမနေ့ပိုင်းမှာလည်းတစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရရှင်စပန်းဆိုင်ရာချွေရမှုကြောင့်အတန်လှင့်ကျိန်ခတပြတ်တောက်သွားတာကိုတင်ခံခွင့်လွတ်ပေးပါလို့တောင်းပန်ပါတယ်ရှင်။ VOA American အတန်ရဲ့အတန်လှင့်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဒီဆက်လက်ထုတ်လွှင့်ပေးရမှာမြန်မာပြည်ကပေးစာနဲ့တက်ကြီးစကားသတင်းပတ်ဆင်ကန်တာတွေအပြင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းမကြခင်ထုတ်လွှင့်ပေးဖို့မှာဖြစ်ပါတယ်။ဗီယိုကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ဗီယိုမြန်မာပိုင်းအစီအစဉ်တစ်ဆင့်အမေရိကန်တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာတက်ပြီးတော့စာရေးသားပေးပို့နိုင်ကြပါရဲ့ရှင်
ဒီဝေမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24320နဲ့လိုင်းလံမီတာ190တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီခွဲအထိလိုင်းဒို16 19နဲ့24မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို့24 25 32အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းလိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ February 18ရက်တင်းနှင်းငွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 kHz 12123ည၊လိုင်းဒိုမီတာ25 kHz 11965၊လိုင်းဒိုမီတာ32 kHz 9325အပြင်လိုင်းလက်မီတာ190 kHz 1595ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းအတွင်းမှာနားဆင်ရမယ့်အစီအစဉ်တွေထဲမှာဆိုရင်မြန်မာပြည်ကပေးစာကန္တာနဲ့အတူဒုတိယပိုင်းနိုင်ငံတကာသတင်းတွေအပြီးမှာတော့
ဗမာတမရောဆိုတာနေချင်းနဲ့တိုက်ရင်ဖက်စစ်နဲ့တိုက်ရင်ကဖွဲ့စည်းပေါ်ပေါက်လာခဲ့တာပါနေချင်းနဲ့ဖက်စစ်တို့ကိုတိုက်ခိုက်တွန်းလှန်ခဲ့ကြတဲ့စစ်ပွဲ
ဆရာမောင်စွမ်းရည်ရဲ့တက်ကြီးစကားမှာနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့သောတာရှင်တွေစီကပေးပို့လာတဲ့မြန်မာပြည်ကပေးစာတွေကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ပထမအဦးဆုံးတော့ VOE ကအစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တချို့ရဲ့စာတွေကိုပြောပြပေးသွားချင်ပါတယ် VOE ကတကားတကမအပေါင်းတို့ကျမ်းမာချမ်းသာကြပါစေလို့မြတ်တာပို့သားလိုက်တဲ့သောရရှင်ကတော့ခိတကောတောင်းမြို့မှာရောက်ရှိနေတယ်ဆိုတော့မြောက်ဦးမြို့ဗျက်လာကျောင်းတကဦးစဉ်အရှင်ရာဟုဖြစ်ပါတယ်ဒီဖုန်းဖုန်းကသူတော်ကောင်းတို့ရဲ့ပြပအတန်လွင့်ဌာနတွေကြောင့်မြမပြည်သူတွေအားလုံးဖြစ်ရမှန်တွေအမှန်တရားတွေကိုသိကြရလို့ဦးစဉ်တို့တန်ကားတော်တွေလည်းများစွာအကျိုးရှိပါတယ်လို့ဆိုလာပါတယ်ဒါကြောင့်ဝိုင်းတော်သားတွေအနေနဲ့လည်းတိထက်တိုးပြီးပြည်သူတွေပေါ်မှာအကျိုးရှိမဲ့လုပ်ငန်းတွေလူငယ်တွေအတွက်လည်းဤပညာပိုင်းတွေအပါအဝင်ဘာသာတရားနဲ့ယဉ်ကျေးမှုဆိုင်ရာထုံးတွင်ပေးနိုင်ကြပါစေလို့မေတ္တာအဖြစ်ဆုတောင်းပေးလိုက်ပါတယ်တဲ့ခိတကော့တောင်းမြို့ကိုရောက်ရှိနေတဲ့ဖုံဖုံဦးစင်းအရှင်ရာဟုစာရေးလာတာဖြစ်ပါတယ်ရှင်မေတ္တာပို့သားလိုက်တဲ့အတွက်ကြောင့်မို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအထူးကျေးဇူးတင်ရပါတယ်လို့ဖုံဖုံကပြောချင်ပါတယ်နော် VOA ဝိုင်းတော်သူဝိုင်းတော်သားတွေအနေနဲ့လည်းအစီအစဉ်တွေကိုအခုထပ်ပို့ပြီးတော့ကောင်းမွန်တိုးတက်အောင်လို့ဆက်ပြီးတော့ကြိုးစားသွားမယ်လို့လည်းပြောချင်ပါတယ်ရှင်နောက်ထပ်သောရရှင်မြောင်းများကကိုစီလုံကတော့နောက်ဆုံးရသတင်းတွေကိုချက်ချင်းသိရလို့ကျေးဇူးတင်ပါတယ်တဲ့သူရဲ့အဖေကသတင်းကိုအမြဲဖွင့်ထားပေးလို့လေသူသတင်းတွေကိုအမြဲတမ်းနားထောင်သတင်းသစ်တွေကိုလည်းကြားနေရတာပါကျေးဇူးတင်ပါတယ်ခင်ဗျာလို့ထပ်ပြီးပြောလာပါတယ်ဟုတ်ကဲ့ပါညောင်မြောင်က VOA ရဲ့သောရရှင်ကိုစီလုံစာရေးလာတာဖြစ်ပါတယ်ရှင်အခုလိုမျိုး VOA ကိုဆက်သွယ်စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်ဒီကနေ့တော့မြန်မာနိုင်ငံကပညာရေးအခြေအနေတချို့နဲ့ပတ်သက်ပြီးရင်ဖွင့်ရေးသားလာတဲ့သောရရှင်ရဲ့အစားတချို့ကိုစုစည်းပြီးပြောပြပေးသွားခြင်းပါတယ်ရှင်ပညာရေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးခြင်းပါတယ်။သူကတော့အဝေးရောက်တက္ကသိုလ်ဆရာဆရာမများလို့ပဲရေးထားပါတယ်။အစိမ့်မြင့်ပညာဦးစီးဌာနကပညာတော်တင်ခေါ်ယူတဲ့နေရာမှာခင့်နဲ့မညီတဲ့ဂျိုးနီစနစ်တွေရှိနေသလိုအမြင့်အဆုံးပြင်ဆင်ပေးဖို့ပြောခြင်းပါတယ်။ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်
။ပညာတော်တင်တွေကိုခေါ်တဲ့အခါမှာတရက်ထဲနဲ့အပြီးခေါ်ယူလိုက်ပြီးတော့နေတက္ကသိုလ်ကဆရာဆရာမတွေမပါရှိအောင်လို့ဂျိုးနီစနစ်ကိုကျင့်သုံးပါတယ်။ဒါကြောင့်နေဦးရောက်နေတဲ့ဆရာဆရာမတွေနှစ်နာလာပါတယ်မြို့ပေါ်မှာရှိနေတဲ့ဆရာဆရာမတွေကြတော့လဲမျက်နှာလိုက်ရကြပါတယ်ခစ်စနစ်နဲ့လဲမလျော်ညီပါဘူးသက်ဆိုင်သူအားလုံးပါဝင်နိုင်အောင်ပညာတော်သင်တွေခေါ်ယူတဲ့အခါမှာတပတ်ခုနှစ်ရက်အချိန်ပေးစီလိုပါတယ်ပြီးခဲ့တဲ့ပညာတော်သင်တွေပါပြန်ပြီးတော့ခေါ်ပေးစီလိုပါတယ်ဒါမှတရားမျှတမှုရှိမှဖြစ်ပါတယ် VOA ကနေတစ်စက်အမြန်ဆုံးသိအောင်လို့ပြောပြပေးပါရှင်
အစိမ့်မြင့်ပညာဦးစီးဌာနကပညာတော်သင်ခေါ်ရမှာလုံးဝမမျှတပါဘူးဆိုပြီးတော့အဝေးရောက်တက္ကသိုလ်ဆရာဆရာမများဆိုတဲ့သောရရှင်တယောက်အစာရေးလာတာပါပညာရေးနဲ့ပတ်သက်ပြီးတော့ပဲသောရရှင်တယောက်ရေးလာတဲ့စာတစောင်ကိုလည်းထပ်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကတော့ဤပညာတက္ကသိုလ်ကဆရာဆရာမတွေဘွန်အရှိကြီးထိုးခံရလို့ပါဆိုပြီးတော့သူ့ရဲ့မကျေနပ်ချက်ကိုရင်ဖွင့်လာတာဖြစ်ပါတယ်
သိပ္ပံနဲ့ဤပညာဝန်ကြီးဌာနအောက်မှာရှိတဲ့ဤပညာတက္ကသိုလ်ဆရာဆရာမတွေဘွန်ဆန်နေထိုးခံလိုက်ရပါတယ်အရင်ကဆရာဝန်လုပ်မယ်ဆိုရင် BE ရောက်တာနဲ့ဝင်လျှောက်လို့ရပါတယ်။အ အရင်ကဝင်ဝင်ချင်းဘုံ၃နှစ်ပဲထိုးရပါတယ်၃နှစ်အတွင်းအလုပ်ထွက်ရင်လစာရဲ့၃စာတောင်ကျော်ရပါတယ်အခုကဆရာလုပ်မယ်ဆိုရင်ဝင်ဝင်ဖြစ်ပြီးမှပဲရတော့တယ်ဘုံကိုလည်း၁၀နှစ်ထိတိုးလိုက်လို့ဆရာဝင်လုပ်ချင်တဲ့သူတောင်ဘုံကိုကြည့်ပြီးမလို့ရဲကြပါဘူးမတော်လို့အလုပ်ထွက်ရင်ရတဲ့လစာရဲ့၁၀စာတောင်ကျော်ရမှာဘုံ၁၀နှစ်တိုးချောင်းစာကိုလည်းတိတ်ချမဖတ်ခိုင်းပဲဒီမှာလက်မှတ်ထိုးဆိုပြီးအတင်းထိုးခိုင်းပါတယ်အရင်ဘုံ၃နှစ်စနစ်တုန်းကဝင်ထားသူတွေ၃နှစ်ပြည့်ပြီးယာရုတို့ကနေမှဘုံ၁၀နှစ်စနစ်ထဲဝင်သွားရတယ်ဆိုရင်အရန်နှမျောစရာကောင်းပါတယ်။သိပ္ပံနဲ့နီးပညာဝန်ကြီးဌာနမှာမကြာခဏဆိုသလိုစာရီအမိန့်စာတွေကိုအထက်လူကြီးပိုင်းတွေကပြုံးစားထုတ်ပြန်လေးရှိပြီးတော့ဝန်ထမ်းတွေသဘောတူညီချက်ကိုမယူဘဲအတင်းလက်မှတ်ထိုးခိုင်း rule တွေခဏခဏပြောင်းတာမျိုးတွေရှိတဲ့အတွက်ဆရာဆရာမတွေကျောင်းသားကျောင်းသူတွေစိတ်ညစ်နေကြရပါတယ်။
အလုံးလုံးဖို့အာမခံသက်တမ်းကို၃စာကျော်တိုးမြင့်ခံလိုက်ရလို့စိတ်ညစ်နေရပါတယ်ဆိုပြီးတော့သောရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ဒါကတော့ပညာရေးလောကမှာကြုံတွေ့နေရတဲ့အခြေအနေတချို့ကိုမကျေနပ်လို့သောရရှင်တချို့စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံကပညာရေးစနစ်ချုပ်ရွင့်မှုရှိရတဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာတဲ့အစာတွေကိုဒီကမိနစ်ကလည်းဖော်ပြပေးခဲ့တာမှာအဲဒီလိုမျိုးစာတွေကိုဖော်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းပြောပြခြင်းပါတယ်သူကပညာရေးကိုတန်ဖိုးထားသူတဦးပါလို့ဆိုလာပါတယ
်ဟိုတလောကပညာရေးနဲ့ပတ်သက်တဲ့ဘေးစာတွေစူးစီးထုတ်လွှင့်ခဲ့တဲ့အတွက်ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျဘဘာပြည်ပညာရေးကဘာကြောင့်ကြောက်ထဲကြားရတာလဲဘာကြောင့်ကျောင်းသားတွေဘာမှမတတ်တာလဲဘာကြောင့်ကျောင်းသားတွေကျောင်းစာမှာစိတ်မဝင်စားကြတာလဲဘာကြောင့်ကျူရှင်မယူလို့မဖြစ်ရတာလဲအရေးကြီးတဲ့ချက်ကတော့ကိုယ်တိုင်ကစပြီးဘွဲရတဲ့အထိဘာသာရဲ့အားလုံးလိုလိုကိုအင်္ဂလိပ်စာနဲ့သင်ကြားနေတာကြောင့်ဖြစ်ပါတယ်။1966လောက်က UNESCO ကကမ္ဘာနိုင်ငံအသီးသီးကိုအကြံဉာဏ်ပေးတိုက်တွန်းခဲ့ဥပါတယ်။အခြေခံပညာရဲ့အားလုံးနဲ့အထက်တန်းပညာရဲ့အားလုံးကိုမိခင်ဘာသာနဲ့သင်ကြားခြင်းဟာလားအသင့်တော်ဆုံးဖြစ်တယ်လို့မိခင်ဘာသာဟာပညာရဲ့အားလုံးအတွက်ပြည့်စုံလို့လောက်တယ်လို့ဆိုလိုတာပါ။ဂျပန်ပြည်မှာဂျပန်လိုအဓိကထားတင်တယ်၊တရုတ်ပြည်မှာတရုတ်လိုကိုရီးယားမှာကိုရီးယားလိုထိုင်းမှာထိုင်းလိုသင်တယ်ဆိုတာကိုဆိုလိုပါတယ်။ဗမာပြည်မှာဗမာလိုမသင်ပဲအင်္ဂလိပ်လိုသင်နေတော့ကျောင်းသားတွေခင်ဗျပညာရပ်ကိုနားလည်ဖို့နေနေသားသားအင်္ဂလိပ်စာကိုနားမလည်ဘူးဖြစ်နေကြပါတယ်။ပညာရေးဝန်ကြီးဦးကျော်ငြိမ်းလက်ထက်ဦးနေဝင်အမိန့်နဲ့အင်္ဂလိပ်လိုသင်ကြားရေးစခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးအထက်တန်းကျောင်းသားတွေနဲ့ကောလိပ်တက်တို့ကျောင်းသားတွေစာပေးစာယူကျောင်းသားတွေအားလုံးအခက်အခဲမျိုးစုံဒုက္ခမျိုးစုံကြုံရတာပါပဲ။ဆရာတွေပါဒုက္ခရောက်ကုန်တယ်ကျွန်တော်အမြင်ရသုံးခုဆုံးရှုံးတယ်ပညာရပ်ကိုကျောင်းသားတွေနားမလည်မတက်မြောက်တော့ဘူး2ကျောင်းသားတွေဗမာစာပါညံ့သွားတယ်3ကျောင်းသားတွေအင်္ဂလိပ်စာလည်းညံ့မြင့်သွားတော့တယ်ဗမာပြည်ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့ဆိုရင်မိခင်ဘာသာသင်ကြားရေးစနစ်ကိုပြန်လည်ပြဋ္ဌာန်းဖို့လိုမှာဖြစ်ပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာ
မြန်မာနိုင်ငံကပညာရေးအခြေအနေကိုသဘောမကျဖြစ်နေကြတဲ့သောရရှင်တချို့ရဲ့ရင်ဖွင့်စာကိုဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်ဒီမြန်မာနိုင်ငံကလူမှုဘဝအခြေအနေမျိုးမျိုးကိုရေးသားလာကြတဲ့အစာတွေကိုလည်းဝေမျှပေးသွားအောင်မှာဖြစ်ပါတယ်။အခုတော့သောရရှင်တယောက်တောင်းဆိုထားတဲ့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အနောက်တိုင်းတေးလေးတစ်ပုဒ်တောင်းလာတဲ့သောရရှင်ကတော့မဲသနာကျော်ခင်ဗျားတဲ့ကျွန်တော်ကတော့ VOA သောရရှင်မှာအီးမေးလ်သတင်းလွှာလဲရယူနေသူဖြစ်ပါတယ်တဲ့။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့အမှတ်358ကဖေဖေဦးဝင်းနိုင်မိမိဒေါခင်မအေးကိုကိုအောင်စော်နိုင်ကိုကိုအောင်စော်ခိုင်ညီလေးဖြိုးမင်းထွေးတို့ကဇန်နဝါရီလမှာမွေးနေ့ကျရောက်သွားတဲ့အောင်စော်လိုင်းအတွက်တေးလဆွစ်ဖ်ရဲ့တေးလေးတစ်ပုဒ်ထုတ်လွှင့်ပေးပါလို့သရရှင်အောင်စော်ခိုင်စာရေးလာပါတယ်ဟုတ်ကဲ့ပါတေးလဆွစ်ဖ်ရဲ့နောက်ဆုံးအခု American အကောင်ဆုံးတင်းနံပါတ်စီးရင်းထဲမှာနံပါတ်5ချိန်နေတဲ့ I knew you were trouble ဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါလို့ရှင်နားဆင်ခံစားကြည့်ပါအောင်နော် Once upon a timeMistakes ago, I was in your sight. You got me alone. You found me. You found me. You found me. I guess you didn't care, and I guess I liked that. And when I fell apart, you took a step back. Without me. Without me. Without me. And he's long gone when he's next to me.Come on.
cry, pretends he doesn't know that he's the reason why you're drowning, you're drowning.
I knew you were trouble, so I knew you were trouble. 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 I knew you were trouble.
ကျမွေးသူတွေလည်းအခက်အခဲနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့လာရှုကတော်ရရှင်တွေကလည်းရင်းဖွင့်စာရေးလာတာပါသူတို့ကကျမတို့လာရှုမျိုးကကျမွေးမျိုးရဲ့လောက်ကိုင်းနေသူတွေရင်းဆိုင်နေရတဲ့အခက်အခဲတွေကိုသမရကြီးနဲ့တက်ဆိုင်ရာဌာနအသီးသီးသိအောင်လို့အတနာခံစာတင်ပေးမယ်လေဘာကြောင့်မှမထူလို့အခုဖီဝေကနေတဆင့်အားလုံးကြားအောင်ပြောချင်ပါတယ်ဆိုပြီးရေးလာတာပါစီပီကုမ္ပဏီကစားသုံးသူတက်တာခြောင်ချီအက 4500 5000 ရှိတာပါဒါကစားသုံးတဲ့သူတွေတတတတဝယ်စားနေအောင်လုပ်တာမဟုတ်ပဲကြက်မွေးတဲ့သူတွေအားလုံးဒီလုပ်ငန်းကထွက်သွားပြီးတော့ကုမ္ပဏီတကူးတဲ့အတွက်ပဲကြံအောင်လို့ဒီချမ်းသမားတွေကိုတတ်တယ်ပြူဟာပါဒါကြောင့်စင်ရသားချမ်းသမားတွေဟာ2017နဲ့ရှင်လိုက်မယ်ဆိုရင်တဝက်နီးပါးလောက်အလုတ်လက်မဲ့ငတ်နေတဲ့ဘဝကိုရောက်သွားကြပါပြီအခုမွေးနေတဲ့သူတွေချမ်းမပြုတ်ဖို့ဆိုရင်ကုမ္ပဏီအနေနဲ့ကြက်သားပေါက်အစားဆေးတွေရောင်းချပေးပြီးတော့ချမ်းမွေးမြူတာတွေကိုလည်းရက်နောက်ကြက်သားဆေးကိုလည်း3000လောက်သတ်မှတ်ပေးလိုက်မယ်ဆိုရင်တော့ကြက်မွေးတဲ့သူတွေပြန်ပြီးတော့လုတ်ကင်လာနိုင်မှာပါရှင်
ကြက်မွေးမြူတဲ့လားရှုမြို့မှာကြက်မွေးမြူတဲ့သူတွေဒုက္ခရောက်နေရပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်ချမ်းပြည်နယ်လာရှိုးကသောရရှင်ရဲ့ရင်ဖွင့်စာပေးသွားတော့ရခိုင်ပြည်နယ်ကြောက်ဖြူဘက်ကသောရရှင်တွေလုပ်ငန်းကိုင်ခံခက်ခဲပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာစားလုပ်ငန်းနဲ့ပင်လယ်ထွက်တရံဇာရပစ္စည်းတွေကိုအဓိကအားထားလုပ်ကိုင်နေကြတာဖြစ်ပါတယ်စားလုပ်ငန်းအဓိကလုပ်ကိုင်တဲ့ကြေးရွာနေရာဒေသတွေမှာနေလန်းစားကြမ်းထုတ်လုပ်မှုလုပ်ငန်းကိုဘိုးစင်ပေါင်ဆက်အဓိကလုပ်ကိုင်ကြတာပါအခုခါမှာဘင်္ဂလားဒေ့ရှ်ဘက်ကနေလန်းစားဝယ်ယူတာမရှိတဲ့အတွက်စားလုပ်ငန်းလုတ်ကင်တဲ့သူတွေဟာဈေးကွက်ပျောက်ပြီးတော့စားကြမ်းဝယ်ယူတဲ့သူတောင်မရှိတော့ပါဘူး။ဒါပေမဲ့ဝမ်းရည်အတွက်စီးပွားရေးတွက်ချေမကိုက်တဲ့ကြားကပဲလုတ်ကင်စရာဒီတစ်ခုပဲရှိတာကြောင့်တချို့ဆိုရင်စီးပွားပြတ်တဲ့အထီကိုအရှုံးခံပြီးတော့လုတ်ကင်နေကြပါတယ်။ဒီလိုချင်းတွေကြောင့်အဲ့ဒီနေရာဒေသတွေမှာအခွင့်အလမ်းနည်းပါးလာတဲ့အတွက်ပြပကိုထွက်ခွာပြီးတော့ပင်ပင်မမှန်လုတ်ကင်နေရတာတွေလည်းရှိလာပြီးတော့စားလုပ်ငန်းလုတ်တဲ့နေရာဒေသတွေမှာလူတွေဟာတနေ့တက်တနေ့နည်းပါးလာတာကိုမျက်မြင်ကိုတွေ့ကြုံနေရပါတယ်ဒါကြောင့်သမရာကြီးနဲ့တကွာသက်ဆိုင်သူတွေအနေနဲ့ဒီကိစ္စကိုစုံစမ်းဖြေရှင်းပေးပါလို့မေတ္တာရက်ခံပါတယ်ဗျာ
ဒါကတော့ရခိုင်ကဒီမီယိုဖလာစားလုပ်ငန်းလုတ်ကင်နေတဲ့သူတွေအကြက်တဲနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့ကြောက်ဖြူကရခိုင်ပြည်သူတို့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရဲ့ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရဲ့ရှင်။အီးမေးလ်ရေးပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအချိန်ပေးခြင်းပါတယ်ရှင် VOA ကိုအရင်တုန်းကအမြင်နဲ့စာရေးပြီးတော့တချင်းတောင်းတဲ့တဲ့ကိုဝေဖြိုးတေစာကအခုလဲတချင်းတောင်းလာပြန်တာပ
ါ VOA ကိုစာမရေးပြတာတော်လေးကြာသွားပြီနော်ရေဒီယိုကိုတော့နေ့စဉ်နားမထောင်ပြတော့ဘူးဗျဒါပေမဲ့တပတ်မှ3ရက်လောက်တော့နားထောင်ပြပါတယ်ခင်ဗျကျွန်တော်တို့တက္ကသိုလ်ကျောင်းသားကြီးတွေကအတန်းကြီးလာလေလေကို့အတွက်ဘူးသူဒ္ဒရရမယ်အလုပ်ကိုမလုပ်ဖြစ်လေလေပါလားလို့တွေးမိပါရဲ့ဗျဒါကလည်းကျွန်တော်တို့အဖြစ်လို့ပြောရမှာပေါ့ဗျအထက်ကလူကြီးတွေကိုအပြစ်မဆိုတော့ပါဘူးစာရေးရင်တချင်းတောင်းရမှဂျင်းတ်တဲ့ကျွန်တော်ကအောင်းတကွန်ဘော်ဒါမှာဂိုက်ဆရာများဖြစ်တဲ့ဆရာထိုက်ဆရာပြုံးကိုတန့်ကိုတောင်းကိုနေစောထွန်းနဲ့တငယ်ချင်းနေမျိုးစောထက်now exam အတွက်ကြိုးစားနေကြတဲ့ခြေတပည့်များဖြစ်တဲ့ကိုရန်ကျောင်းသားလေးများအတွက်မေတ္တာတီးလက်ဆောင်တို့ပါပါတယ်ခင်ဗျာတချင်းကောင်းစဉ်ကအစိုးရတန်းပေလေးရဲ့ကျွန်တော်ရည်မှန်းချက်ဆိုတဲ့တချင်းလေးပါခင်ဗျာဖြစ်နိုင်ရင်လွှင့်ပေးစီခြင်းပါတယ်ဖေဖော်ဝါရီလကုန်ကန်ဒီမှာသူတို့လေးတွေစာမျိုးဝဲဖြေကြရတော့မှာမို့လို့အားကျိုးမှန်တက်ဖြစ်သွားအောင်အခုလိုတချင်းတောင်းတာပါခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါကိုဝေဖြိုးတေစာတောင်းဆိုထားတဲ့တန်းပေလေးရဲ့ကျွန်တော်ရည်မှန်းချက်ဆိုတဲ့တချင်းလေးကိုကျွန်မရှာကြည့်ပါတယ်ရှာလို့မရပါဘူးရှင်ကျမတို့ဒီ VOA မှာလည်းဒီသချင်းလေးကအရှိမထားပါဘူး။ဒါကြောင့်မလို့လူငယ်တွေအားကျုံးမှန်တဲ့ဖြစ်စီတဲ့တခြားသချင်းလေးတစ်ပုဒ်ရွေးထားပါရယ်နော်။ကျင်တ်မဲလို့ထင်ပါတယ်ရှင်။မဲဆောက် Map Radio ကဒီချိန်မှစင်မျိုးကရခိုင်ပြည်နယ်ကြောက်ဖြူစနွေကန်ကြောင်ကအဖေဦးသိန်းကြီးအမေဒေါခင်ဦးရွှေနဲ့ရွှေမျိုးတွေအားလုံးတွေဆိုပြီးတော့လွမ်းတီးလက်ဆောင်တစ်ပုဒ်ပါပါရယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ကကိုတန်းစုနဲ့ကြောက်ဖြူမြို့နယ်မြို့ပြင်ရွာကကိုမျိုးနိုင်တို့ကတော့သူတို့ရဲ့အဖေတွေအမေတွေအတွက်မြစ်တာတိလက်ဆောင်တစ်ပုဒ်ပါပါရရှင်။ကွယ်လွန်သူအစိုးရထူးရင်တင်ကြီးဆိုထားတဲ့လောကကြီးရဲ့မောင်းနှံဆိုတဲ့တခြင်းလေးနဲ့သောရရှင်တွေကိုဖျော်ဖြေပေးဖို့ရွေးချယ်ထားပါရရှင်။တေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်
။ဝေဟာလောကကြီးမှာမွေးဖွားတဲ့ရှင်ကြီး။ကြံလေကလောကကြီးကိုပေးသက်ဖို့လူကိုမြတ်နိုးရင်ဒီကုန်းတန်းတို့တစ်ချင်မဲ့ဒါဝန်ကိုဒီတို့ပခုံးထက်ရှိနေတယ်ကိုလိုရလောကကြီးကိုကျေးဇူးမကန်ပါနဲ့ဘင်းကြီးစွာပေးသက်ဖို့ရာကြိုးစားသက်ရှင်မဲ့သမာမီရဲ့မျောလင်းချက်မိခင်တွေတစ်ချင်နဲ့ရှင်သန်လေးပတ်သွားမဲ့သူကပါလောကကြီးကအားလုံးရဲ့မိခင်ချစ်တဲ့လောကကြီးအားလုံးကျေးဇူးတင်ကလေးများရဲ့ဂျိုသားချင်းနဲ့ပန်းများတွင်နေကြပါအမြန်လာပါရင်ချမ်းသွားမှာပါရင်းလုံးသားတိုင်းမှာနေတတ်နေပါပဲနာရတဲ့လောကကြီးမှာမလိုဘူးဒီထိုင်ရာဒေသနဲ့အသာရောင်တွေမတူလဲပဲစခုံနေတဲ့နှလုံးသားကတယောက်တည်
းထွေတဲ့တည်ဆိုထားတဲ့လောကကြီးရဲ့မောင်းနှံအားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါလွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်ဒီသားနဲ့အသားရောင်တွေမတူလဲပဲခုံနေတဲ့နှလုံးသားကတယောက်နဲ့
မဧတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုအခုလိုတနင်္ဂနွေညပိုင်းမှာတစ်ချိန်နဲ့တနင်္လာမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။မကြခင်မှာတက်ကြီးစကားသတင်းပတ်စင်ကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ကြမ်းမီးသွေးတွေတင်လာပြီးတော့တရုတ်နိုင်ငံကိုသွားရောက်မယ်။မြန်မာသင်္ဘောသားတွေပါဝင်တဲ့ကုန်တင်သင်္ဘောတစ်စင်းဟာဖိလစ်ပိုင်နောက်တောင်ပိုင်းမှာနစ်မြုပ်သွားခဲ့တဲ့အတွက်သင်္ဘောသားတဦးသေဆုံးပြီးတော့14ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်ကမ်းရိုးတဲ့လုံခြုံရေးတပ်ဖွဲ့တာဝန်ရှိသူတွေကတင်းငွေတွေကပြောပါတယ်။သင်္ဘောသား24ယောက်ပါတဲ့ MV Harita Bauxite သင်္ဘောဟာဖိလစ်ပိုင်နိုင်ငံပင်ကစီနန်ခရိုင်နားမှာစနေနေ့နှောင်းပိုင်းကနစ်မြုပ်ခဲ့တာဖြစ်ပါတယ်။ဒဏ်ရာရသူ2ယောက်ပါဝင်စုစုပေါင်းသင်္ဘောသား9ယောက်ကိုအနားမှာဖြတ်သွားတဲ့တရုတ်သင်္ဘောတစ်စင်းကတက်ကယ်လေးနှစ်နဲ့ကဲခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းရိုးတန်းဆောင်တပ်ဖွဲ့ပြောခွင့်ရသူအာမန်ဘလိုင်းလိုကပြောဆိုပါတယ်မြန်မာသင်္ဘောသားတွေချီပါဝင်တဲ့ MV Harita ဘောက်ဆိုင်သင်္ဘောနင်းမြုပ်နေတာကိုတရုတ်သင်္ဘောကဖိလစ်ပိုင်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပြီးတော့ပျောက်ဆုံးနေတဲ့သင်္ဘောသားတွေကိုကမ်းရိုးတန်းဆောင်ရေရင်နဲ့ရဟတ်ရင်တွေတုံးပြီးဖိလစ်ပိုင်တာဝန်ရှိသူတွေကချက်ချင်းရှာဖွေခဲ့ကြတယ်လို့ကမ်းရိုးတန်းလုံခြုံရေးတပ်ဖွဲ့အရာရှိကပြောဆိုပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာစစ်တိုက်ဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်လူနှစ်ယောက်တည်ဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။စနေနေ့ကပတနီခရိုင်မှာဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုအပြီးဇက်တိုက်ဆိုသလိုနောက်ထပ်ပေါက်ကွဲမှုတွေဖြစ်ခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ထိုင်းနိုင်ငံမှာ2004ခုနှစ်တည်းကပတနီနရတီဝတ်နဲ့ရာလာခရိုင်တွေမှာမွတ်စလင်လွှမ်းမိုးတဲ့သဘုံအဖွဲ့တွေနဲ့အစ္စလမ်ခွဲထွက်ရေးသမားတွေကြားမှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ 9,000 ကျော်အသက်ဆုံးခဲ့ရပါတယ်။ပါကစ္စတန်နောက်တောင်ပိုင်းဒေသမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ80တဲ့မင်းအသေးဆုံးပြီးတော့တရားလောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။အခုလိုအသက်ဆုံးရှုံးခဲ့ရတဲ့အပေါ်မှာကြိုတင်ကာကွယ်မှုမလုပ်နိုင်ခဲ့တာကိုလုံခြုံရေးတပ်ဖွဲ့တွေကိုပါကစ္စတန်နိုင်ငံဘလူချစ်စတန်ခရိုင်အုပ်ချုပ်ရေးမှူးကပြစ်တင်ပြောဆိုလိုက်ပါတယ်။အစွန်းရောက်အုပ်စုတွေကိုဖြစ်ရှင်းဖို့အခွင့်အရေးရှိပေမဲ့လုံခြုံရေးတပ်ဖွဲ့တွေကလက်ဦးမှုယူပြီးမနိုင်နင်းနိုင်ခဲ့တာကြောင့်လူစီကားတဲ့ဈေးထဲမှာလူအုပ်ကိုဘုံထိမှန်ပြီးတော့အခုလောက်လူအများကြီးအသက်ဆုံးရှုံးခဲ့ရတာဖြစ်တယ်လို့အုတ်ချုပ်ရေးမှူးဇော်ဖစ်မက်ကစီကတနင်္ဂနွေနေ့ကပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့နေတိုးတပ်ဖွဲ့တွေကလူတွေနေထိုင်တဲ့အရက်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့တောင်းဆိုလာတာကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကပြုလုပ်မယ်ဆိုရင်ခွင့်ပြုတော့မှာမဟုတ်ဘူးလို့သမရဟာမစ်ခါဆိုင်ကပြောဆိုလိုက်ပါတယ်။အရှေ့လေပိုင်းအရက်နွေဦးတော်လန်ရေးတနှစ်မြောက်ထိမ့်မဆန္ဒပြပွဲတွင်ပြိပက္ခတွေဖြစ်ခဲ့ပြီးတော့အကြမ်းဖက်ဖွဲ့လိုတန်မြတ်ရှိတဲ့အဖွဲ့ကိုဖြိုခွဲလိုက်ပြီးလို့ဘာရင်ပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်မိုးဖြူကတလှည့်ကြေညာပေးခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမှာကတက်ကြီးစကားသတင်းပတ်စင်ကဏ္ဍဖြစ်ပါတယ်။ပြည်တွင်းစစ်နယ်သူရဲကောင်းဘွဲတိုက်စိတ်တွေအပေါ်ရှုမြင်ပုံကိုဆရာမောင်စွမ်းကြီးကတုံသက်တင်ပြပေးထားပါတယ်ရှင်။
ရဘုံများနဲ့မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့အစိုးရစစ်တပ်ကတီထွန်ပေးအပ်တဲ့တရဲကောင်းဘွဲတစိတ်တွေအကြောင်းဖြစ်ပါတယ်အစိုးရရဲ့စစ်တပ်ကတီထွန်ထားတဲ့ဘွဲတစိတ်တွေကိုပြည်သူတွေကြားဘူးမြင်ဘူးကြားမှာပါနိုင်ငံတိုင်းမှာစစ်တပ်ရှိသလိုနိုင်ငံတိုင်းမှာတရဲကောင်းဘိတ်မှဆိုတာလည်းရှိပါလေစစ်တပ်တိုင်းမှာလည်းဘွဲတစိတ်တွေပေးကြတဲ့ထုံစံရှိပါတယ်စစ်သားတွေစစ်တိုက်ကြတယ်ဆိုတာကလည်းအတက်လူပြီးတစ်ဖက်နဲ့တစ်ဖက်သူသေးကိုယ်သေးတိုက်ကြရတာဆိုတော့လက်ဆွန်ဆံပြတိုက်ကြရတာကြီးပါပဲဗမတ်တမတော်ဆိုတာနေချင်းနဲ့တိုက်ရင်ဖက်စစ်နဲ့တိုက်ရင်ကဖွဲ့စည်းပေါ်ပေါက်လာခဲ့တာပါနေချင်းနဲ့ဖက်စစ်တို့ကိုတိုက်ခိုက်တွန်းလှန်ခဲ့ကြတဲ့စစ်ပွဲတော်လန်စစ်ပွဲလွတ်လပ်ရေးစစ်ပွဲတွေပါအမျိုးသားတရက်လုံးနဲ့ဆိုင်တဲ့ပြည်သူတိုက်ပွဲတွေပါတမတော်ဆိုတာကလည်းဒီပြည်သူတော်လှန်ရေးတွေကမွေးထုတ်လိုက်တဲ့ပြည်သူတမတော်ဖြစ်ခဲ့ပါတယ်။စစ်ထဲကိုလိုက်ကြတဲ့ဆိုရမှာလဲယာရုဂုံတူတွေအာနာပါဝါတွေမျှော်မှန်းကြလို့မဟုတ်ဘဲမျိုးချစ်စိတ်တက်တဲ့နဲ့အသက်အပြည့်ဝင်ရောက်ခဲ့ကြတာပါ။ခုခေတ်မှာတော့တချို့ကအဲတချို့ကလို့ပြောတာပါခင်ဗျာ။ယာရုဂုံတူအာနာပါဝါစီးစိမ်ဥစ္စာဘာညာတွေလိုချင်လို့ဝင်ကြတာဖြစ်နိုင်ပါလေတိခါမှာ။တချို့ကလည်းမျိုးချစ်စိတ်နဲ့ဝင်ကြတာရှိမှာပါ။အဲ့ဒီမေးဒီနေရာမှာဘယ်အမျိုးကိုချစ်လို့လဲဆိုတာကိုမေးကြည့်ရင်တချို့ကစိတ်မဆိုးတော့ကြွေးမိတူကြမယ်ထင်ပါတယ်ဒီခါမှာအခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်ကြီးတူဖြစ်သူပိုချုပ်တင်ဦးဟာ တရုတ်ဖြူကျူးကျော်တော်လန်သူမောင်းထုတ်တဲ့တိုက်ပွဲမှာသူရဘွယ်ချင်းမြင်ခံခဲ့ရတယ်ဆိုတာအများသိကြပါတယ်။ဒါမျိုးကဂုံးကြီးစရာအလေးပြုစရာအမှန်ပါ။တမျိုးသားလုံးနဲ့ဆိုင်ပေတာကိုတချို့တရေကောင်းဘွယ်ရကြတာကထူးထူးခြားခြားရဲရင်စွန့်စားလို့ဆိုတာမှန်ပေမဲ့ဘယ်သူနဲ့တိုက်တာလဲ။ပြည်တွင်းစစ်မှာအမျိုးသားချင်းတိုက်ကြတာပါ။အစိုးရကတိုင်းရင်းသားတပုံတွေနဲ့တကောကွန်မြူနစ်တပုံတွေပြည်သူ့ရဲဘော်စတဲ့တပုံတွေကိုတောင်းချမ်းသူတွေလို့ကိုယ့်ကကကိုယ့်ဘာသာနာမည်ပေးပြီးတိုက်ခိုက်ခဲ့ကြတာပါကချင်စတဲ့တိုင်းရင်းသားတွေဟာအမျိုးသားရန်သူမဟုတ်ပါဘူးဒါကနိုင်ငံရေးကိစ္စပါဆွေမျိုးရေးပါအိမ်တွင်းရေးပြည်တွင်းရေးပါဆွေနှွေးညီနှိုင်းကြရမှာပါခုလိုတိုက်ခိုက်နေကြလို့နှစ်ဖက်လုံးကြဆုံးကြတာဟာကိုယ့်ဘက်ကကိုယ်ဂုံပြုကြတရေကောင်းဘွဲ့အဇာနီတွေဘွဲ့တွေပေးထိုင်ကြပေမဲ့ပြည်သူတရားလုံးနဲ့မဆိုင်ပါဘူးလွတ်လပ်ရေးတိုက်ပွဲတရားကောင်းတိုက်ပွဲနဲ့မတူပါဘူးမရောတဲ့ပါဘူးပိုချုပ်အောင်ဆန်းတို့လိုလွတ်လပ်ရေးခေါင်းဆောင်ကြီးတွေရဲ့အာဇာနီဗိမာန်ထဲမှာလည်းတန်းတူမထားတဲ့ပါဘူးပြည်တွင်းစစ်ရဲ့တရားကောင်းများကိုစစ်တပ်ကဂုံပြုတိုက်တယ်လို့ယူဆရင်တရားကောင်းဗိမာန်တွေကိုတိကျနေမည်တစ်ခုခုမှပြုလုပ်နိုင်ပါတယ်ကျွန်တော်ဆိုချင်တာကတိုင်းရင်းသားပြည်သူချင်းတိုက်ကြခိုက်ကြတတ်ကြဖြတ်ကြတဲ့စစ်ပွဲမှာကြဆုံးသူတွေကိုဂုံပြုခြင်းရင်းတိကျဂုံပြုနိုင်ပါတယ်ဆိုတဲ့အကြောင်းပါပဲဒီခေတ်မှာကျွန်တော်သားတယောက်ကစစ်ထဲဝင်ရင်လို့တဲ့ကျွန်တော်ကကြိုးကြောင်းပြပြီးကံကွက်ခဲ့ပါအကြောင်းပါခင်ဗျကျွန်တော်မောင်စွန်းကြီးပါခင်ဗ
ျဆရာမောင်စွန်းကြီးရဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုတနင်္လာနေ့ညဒီအချိန်မှာတစ်ချိန်ထုတ်လွှင့်ပြီးတော့တနင်္လာနေ့မနေ့မှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေတနင်္လာနေ့မနေ့ဖက်9နာရီခွဲကနေ9နာရီထိစီစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40အပြင်လှိုင်းလက်မီတာ190ကိုလည်းအချိန်ပိုနာရီဝက်အတွင်းမှာတိုးချဲ့ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်အခုမကြခင်မှာဒီနားဆင်ရမယ့်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုလည်းမတ်မိုးဖြူကကြေညာပေးပါဦးမယ်ရှင
်မြန်မာသင်္ဘောသားတွေပါဝင်တဲ့အကြောင်းမီးသွေးတင်ကုန်တင်သင်္ဘောတစ်စင်းဟာဖိလစ်ပိုင်နောက်တောင်ပိုင်းမှာနစ်မြုပ်သွားခဲ့တဲ့အတွက်သင်္ဘောသားတဦးသေဆုံးပြီးတော့14ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်ကယူရန်လုံချီတက်ဖွဲ့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောဆိုပါတယ်တင်မောသား24ယောက်ပါတဲ့ MV Harriet Bauxite တင်မောဟာဖိလစ်ပိုင်နိုင်ငံပင်ကယ်စီနန်ခရိုင်နားမှာစနေနေ့နှောင်းပိုင်းကနစ်မြုပ်သွားတာဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဇက်တိုက်ဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုတွေကြောင့်လူနှစ်ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်စနေနေ့ကပတ္တနီခရိုင်မှာစပြီးတော့ပေါက်ကွဲမှုဖြစ်ခဲ့ပြီးဇက်တိုက်ဆိုသလိုဘုံးပေါက်ကွဲမှုတွေဆက်ဖြစ်ခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဒေသမှာရှီယက်မွတ်စလင်တွေကိုပြစ်မှတ်ထားဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွေ့လူ80တဲ့မင်းနေသေဆုံးပြီးတော့လူ100လောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေတဲ့နေတိုးတပ်ဖွဲ့တွေကလူတွေနေထိုင်ရာအရက်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့တောင်းဆိုမှုတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကပြုလုပ်မှာကိုခွင့်ပြုတော့မှာမဟုတ်ဘူးလို့သမ္မတဟာမစ်ခါဇိုင်းကပြောဆိုလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာအာရန်ရွေးဦးတော်လှန်ရေးနှစ်နှစ်မြောက်ထိမ့်မှတ်ဆန္ဒပြပွဲတွေထဲမှာပြိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်အဖွဲ့လို့တန်တရားရှိတဲ့ကွန်ရက်အဖွဲ့ဝင်၈ယောက်ကိုထိမ့်သိမ်းလိုက်ပြီးလို့ဗာရင်းနိုင်ငံပြည်ထရေးဝန်ကြီးဌာနကကြေညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ပါတယ်။
ဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့ညဘက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မိုးဖြူကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့ Alfredo Santos ဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.